မြန်မာနိုင်ငံကတိုင်းရင်းသားကလေးငယ်တွေကိုအခမဲ့ပညာသင်ကြားပေးခဲ့တဲ့တရုတ်နိုင်ငံသားခရီးယန်တင်းအုပ်ဆရာဂျွန်ဆန်ကင်းချောင်ကိုတရုတ်ဆိုရကဖမ်းဆီးထားပြီးတော့တောင်းတန်9နှစ်ချမှတ်ထားပါတယ်။လူတွေစုဆောင်းပြီးတော့နေဆက်ကိုတရားမဝင်ဖျက်ကျော်မှုနဲ့သူ့ကိုဖမ်းဆီးခဲ့တယ်လို့ဆိုပါတယ်။ဆရာဂျွန်ရဲ့သူ့ရဲ့မိသားစုတွေကတော့အဖမ်းခံရပြီးကလေးကအဆက်အသွယ်မရဘဲဖြစ်နေပြီးသူ့ပေါ်ပြစ်ဒဏ်ရှော့ပေါက်ပေးစင်နေကြပါတယ်။ဒီအကြောင်းကိုကိုကျောင်းလင်းကဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျ။
တရုတ်လူမျိုးခရီးယန်တင်းအုပ်ဆရာဂျွန်ဆန်ကင်းချောင်ဟာမြန်မာနိုင်ငံကတိုင်းရင်းသားကလေးငယ်တွေအတွက်အခမဲ့ပညာရေးသင်ကြားပို့ချနေသူတဦးပါပြီးခဲ့တဲ့နှစ်2019ခုနှစ်မတ်လ5ရက်တုန်းကတော့မြန်မာပြည်ထဲကနေပြီးတော့ပြန်လာတဲ့ဆရာဂျွန်နဲ့တခြားဆရာတဦးကိုတရုတ်လူမျိုးရေးတပ်ဖွဲ့တွေကယူနန်ပြည်နယ်ထဲမှာဖမ်းဆီးခဲ့ပါတယ်မြစ်ကိုဖျက်ကူးပြီးတော့ပြန်လာတဲ့ချိန်မှာသူ့ကိုစောင့်ဖမ်းခဲ့တာပါအဲ့ဒီချိန်မှာပဲဆရာဂျွန်ကသူ့ရဲ့တယ်လီဖုန်းကိုရေထဲကိုပစ်ချခဲ့ပါတယ်အကြောင်းကတော့အဲ့ဒီတယ်လီဖုန်းထဲမှာမြန်မာပြည်ကတိုင်းရင်းသားကလေးငယ်တွေကိုပညာသင်ပေးဖို့သူစီယုံစုဆောင်ထားတဲ့တရုတ်ဆရာ90ကျော်ရဲ့ကိုရေးချက်လက်တွေပါဝင်နေလို့ပဲဖြစ်ပါတယ်။ပြီးခဲ့တဲ့လတုန်းကတော့လူတွေကိုစုဆောင်ပြီးတော့တရားမဝင်နေဆက်ဖျက်ကျော်မှုနဲ့တရုတ်ဆိုရကဆရာဂျွန်ကိုထောင်ဒဏ်9နှစ်ချမှတ်လိုက်ပါတယ်။ဒီပြစ်မှုကများသောအားဖြင့်လူကုန်ကူးမှုနဲ့ဖမ်းဆီးတတ်တဲ့အမှုပါ။အသက်58နှစ်ရှိပြီဖြစ်တဲ့ဆရာဂျွန်ဟာအမေရိကန်မျိုးသမီးတူနဲ့လက်ထပ်ထားသူဖြစ်ပေမဲ့အမေရိကန်နိုင်ငံသားကိုမခံယူဘဲတရုတ်နိုင်ငံသားအဖြစ်နဲ့အမေရိကန်မှာအမြဲတမ်းနေထိုင်ခွင့် Green Card ကိုကန်ဆောင်ထားသူဖြစ်ပါတယ်။သူ့မှာသားနှစ်ဦးရှိပြီးတော့အသက်26နှစ်အရွယ်အာမော့စ်ချောင်းကအမေရိကန်ပြည်ထောင်စုမီချီဂန်တက္ကသိုလ်မှာပညာသင်ကြားနေတာပါ။သူ့ရဲ့ဖခင်ဟာလူသားချင်းစာနာမှုဆိုင်ရာစေတနာဝန်ထမ်းဆောင်ရွက်ပေးနေသူတူလည်းဖြစ်ပြီးတော့ဖမ်းခံရပြီးကလေးကသူတို့မိသားစုနဲ့လုံးဝအဆက်အသွယ်မရခဲ့ဘူးလို့ဆိုပါတယ်။
My dad's work has always been in the southern Chinese region, not just because he is from
the
southern China.
ကျွန်တော်ကတရုတ်နိုင်ငံတောင်ပိုင်းဟူနန်နယ်သားတူဖြစ်ပြီးတောင်ပိုင်းနဲ့နာမကမြန်မာပြည်နဲ့ကပ်ရဲ့ယူနန်ပြည်နယ်ထဲမှာပါ။ဆယ်စုနှစ်တည်းနဲ့ကြီးပြီးတော့သူ့ရဲ့အပေါင်းပါတွေနဲ့တမန်ကျန်းစာတင်ကြားပို့ချမှုတွေတည်းမကပဲလူသားချင်းစာနာမှုဆိုင်ရာစီရင်နာဝန်ထမ်းလုပ်ငန်းတွေပါလုပ်ဆောင်နေတဲ့သူပါ။ဒီလုပ်ငန်းတွေကိုတရုတ်နိုင်ငံထဲမှာဒါမကမြန်မာ၊လာအိုနဲ့ငရင်းနှုတ်ပြီးတဲ့နောက်ပိုင်းနီပေါ်နိုင်ငံတွေကိုပါသွားရောက်ပြီးတော့လုပ်ဆောင်နေခဲ့တာပါ။
မပြည်တိုင်းမှာဆရာဂျွန်လှုပ်ဆောင်ခဲ့တဲ့လုပ်ငန်းတွေအကြောင်းကိုလည်းတားဖြစ်သူအာမော့စ်ချောင်းကရှင်းပြပါတယ
် What he was doing in Myanmar was school building
မြန်မာပြည်ထဲမှာကျွန်တော်ဖေလုပ်တာတွေကတော့စာတင်ကျောင်းတွေဆောက်တဲ့လုပ်ငန်းပါကျောင်းတွေဆောက်ပြီးလို့လုပ်ငန်းလေပတ်လို့ရပြီဆိုရင်မြန်မာအစိုးရရှိကိုအပ်ပါတယ်မြန်မာအစိုးရနဲ့ကျွန်တော်ဖေတို့လုပ်ငန်းနဲ့ဆက်ဆံရေးကတော်တော်ကောင်းပါတယ်မြန်မာပညာရေးဝန်ကြီးဌာနရဲ့ခွင့်ပြုချက်နဲ့ကျောင်းဆောက်လုပ်ရေးတွေကိုလုပ်တာပ
ါဆရာဂျွန်တို့အဖွဲ့ထူထောင်ခဲ့တဲ့စာတင်ကျောင်းတွေကမြန်မာနိုင်ငံဝပြည်ခုထဲမှာတည်းမဲ့ရာဇင်ကျော်ရှိပါတယ်တရုတ်ပြည်လယ်ပိုင်းနဲ့တောင်ပိုင်းမှာလဲကျောင်းဤကျောင်းစားတမာကျန်းစာတင်တဲ့ကျောင်းတွေကိုဆရာဂျွန်ကရာဇင်ကျော်ထူထောင်ထားတာပါအဲ့ဒီကျောင်းတွေမှာတက်ခဲ့တဲ့တချို့ကျောင်းသားတွေဟာမြန်မာပြည်ထဲကဆရာဂျွန်ရဲ့ကျောင်းတွေမှာဆရာဖြစ်တဲ့သူတွေလည်းဖြစ်နေပါပြီမကြာခင်နှစ်တွေအတွင်းကတော့တရုတ်နိုင်ငံထဲမှာထူထောင်ခဲ့တဲ့ဆရာဂျွန်ရဲ့ကျောင်းတွေတော်တော်များများဟာအာဏာပိုင်တွေရဲ့ဝင်ရောက်စီးနင်းမှုတွေနဲ့ပိတ်ပင်မှုတွေကြုံခဲ့ရတယ်လို့ဆရာဂျွန်ကိုအားပေးထောက်ခံသူတွေကပြောကြပါတယ်ကွန်မြူနီဝါဒကြီးဆိုတဲ့တရုတ်နိုင်ငံမှာprotesting ခရီးရန်ဘာသာဝင်တွေကအခုဆိုရင်38တန်းကျော်ရှိတယ်လို့တရားဝင်ခန့်မှန်းချက်တွေထုတ်ထားပါတယ်။ကျွမ်းကျင်သူတွေရဲ့ခန့်မှန်းချက်တွေအရတော့လာမယ့်ဆယ်စုနှစ်အနည်းငယ်အတွင်းမှာပဲတရုတ်နိုင်ငံဟာကမ္ဘာမှာခရီးရန်ဘာသာဝင်အများဆုံးရှိလာမယ့်နိုင်ငံလို့ဆိုကြပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကပဲအသစ်ထုတ်ပြန်ခဲ့တဲ့တရုတ်အစိုးရရဲ့ဘာသာရေးဆိုင်ရာစီးမင်းသစ်တွေအရတရုတ်အစိုးရရဲ့ခွင့်ပြုချက်မပါဘဲနိုင်ငံသားကိုဘာသာရေးလုပ်ငန်းတွေနဲ့တွားတဲ့သူဆိုရင်ဒဏ်ငွေအဖြစ်တရုတ်ယွမ်ငွေ2သိန်းအမေရိကန်ဒေါ်လာနဲ့ဆိုလို့ရှိရင်ဒေါ်လာ3200နီးပါးပေးရမယ်လို့ဆိုပါတယ်။အဲဒါကြောင့်လည်းတရုတ်နိုင်ငံအတွင်းမှာရှိနေတဲ့ခရီးရန်ဘုရားကျောင်းတွေရဲ့ခေါင်းဆောင်တွေအတွက်နိုင်ငံသားထွက်ဖို့အခက်ကြုံနေရပါတယ်။အခုခရီးရန်တင်းဟုတ်ဆရာဂျွန်ဆန်ကင်းချောင်းဖမ်းခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကလည်းအလွန်ဆိုးရိမ်ပူပန်နေပြီးတော့လူသားချင်းစာနာမှုဆိုင်ရာရွှေတော်ကနေကြည်ပြီးသူ့ကိုပြန်လွှတ်ပေးဖို့တရုတ်ဆိုးရကိုတိုက်တွန်းထားတယ်လို့ဆိုပါတယ်။ဆရာဂျွန်ကလည်းသူလွတ်မြောက်လာမယ်ဆိုလို့ရှိရင်လုပ်ငန်းတွေကလည်းအနားယူပြီးအမေရိကန်မှာရှိတဲ့သူ့ရဲ့မိသားစုနဲ့အတူပြန်ပြီးတော့နေထိုင်ဖို့ရွယ်ချက်ရှိတယ်လို့လည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူတဦးက AP သတင်းဌာနကိုပြောပါတယ်